in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2020ခုနှစ်ဇန်နဝါရီ19ရက် VU American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြည်နိုင်ငံအလဲပိုင်းမှာဖြစ်ပွားနေတဲ့ကူးစက်ယောဂါပိုကူးစက်ခံသူဟာစုစုပေါင်း62ယောက်ရှိသွားခဲ့ပြီလို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်။ယေမန်နိုင်ငံအလဲပိုင်းမာရက်ခရိုင်မှာရှိတဲ့ဗလီတစ်ခုကိုဟူသီသဘုံတွေတိုက်ခိုက်ခဲ့ကြကြောင့်ယေမန်စစ်သား80ထက်မနည်းသေဆုံးသွားတယ်လို့ယေမန်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းဒီပြည်မှနာဆင်ရမယ့်သတင်းမှော်ရီမှာတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်ရှိချင်းကျေးရွာအနီးမှာဒီကနေ့ညုံမိုင်းတလုံးပေါက်ကွဲကွဲလို့စုစုပေါင်းရှိဦးဒဏ်ရာရခဲ့တဲ့အပေါ်မှာ
ဒီနေ့တင်းနိုင်ကျော်တော်ကဖြစ်တာအဲ့ဒီမိုင်းပေါက်တဲ့နေရာက PKD တပည့်စီရဲ့လောက်ကနေပြီးတော့မှဒီမဖက်တဲ့တပ်ဖွဲ့တွေစီးနေတ
ယ်ရခိုင်တိုင်းသားမြို့နယ်များစီယုံတွင်မှုကိုစစောထွန်းပြောထားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနာဆင်ရပါမယ်ဒီတရင်းလော်နဲ့အတူထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆီရရီဖန်ဆီးမိတဲ့အကြောင်း2030မှာမြန်မာနိုင်ငံကိုငှက်ဖျားယောဂါပပျောက်ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့လူငယ်ဆရာဝန်တွေဘယ်လိုပူးပေါင်းကြိုးပမ်းနေပါသလဲ။ဩစတြေးလျမှာလက်တလောလောင်ကျွမ်းတဲ့တော်မီကြောင့်သဘာဝပတ်ဝန်းကျင်အပေါ်မှာဘယ်လိုတည်ရောက်မှုတွေရှိလာနိုင်ပါသလဲ။စတဲ့တရင်းလော်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညင်ဦးတို့ပြောပြပေးပါရှင်။
ပြည်နိုင်ငံလေပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ကူးစက်ယောဂါဗိုင်းရပ်စ်တစ်မျိုးကြောင့်ပြည်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးတဲ့တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ယောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိနှစ်ယောက်သေဆုံးခဲ့တယ်လို့ပြည်နိုင်ငံဘက်ကပြောပါတယ်တောက်ကြနေကတော့အမေရိကန်နိုင်ငံရဲ့ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေဟာပြည်နိုင်ငံကနေရောက်လာတဲ့ခီးတဲ့တွေမှာဒီအဖျားဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်ဒီမြို့၃မြို့က၄သိန်း၃ခုကိုလူအယောက်၁၀၀လောက်ပို့ဆောင်ထားတယ်လို့ဆိုပါတယ်ဒီလူတွေအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝမ်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်အခုလိုစမ်းသပ်စစ်ဆေးတာတွေလှုပ်ချိန်ကစပြီးတော့ဝမ်ကနေတိုက်ရိုက်ရောက်လာတဲ့လေယာဉ်၂ဆင့်ထက်မနည်းရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေကိုလုပ်ခဲ့တဲ့ခီးတဲ့တွေကတော့ဒီစမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးအပူချိန်တိုင်းတာနဲ့ဆောက်ရစာတန်းတွေဖြည့်တာတွေကိုလုပ်ခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာပြန့်နှံ့လာတဲ့ကုလူမျိုးဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တမျိုးမှဟာဆိုရှင်နောက်ထပ်လူ18ဦးမှကူးစက်ခံထားရတယ်ဆိုပြီးတော့တရုတ်နိုင်ငံကကြေညာပါတယ်အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့နေမှုဟာလူတန်းနဲ့ချီသွားလာတဲ့လာမယ့်တရုတ်နှစ်တကူပွဲတော်ခီးသွွားရသည့်အတွက်လည်းစိုးရင်ကြာဖြစ်လာပါတယ်တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ကြေညာဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာတွေထဲမှာ3ဦးဟာဆူဆူဝါးဝါးအခြေအနေမှာရှိတယ်လို့သိရပါတယ်တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဟာစုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။နှစ်ဦးကတော့သေဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အတွားလာရှိတဲ့လူတွေနဲ့ဆက်နွယ်နေတဲ့ဒီထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူယောဂပိုးသစ်တွေ့ထားပါတယ်။ဝူဟန်တာဝန်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကလေးကနေ့စဉ်လိုလိုပဲမပြတ်ဒီယောဂပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါတယ်။အဲ့ဒီကလေးကဆိုရင်တော့အခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတယ်ဆိုတာကတော့အများဆုံးကိငဏန်းဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးစဖြစ်တယ်လို့ယူဆရတဲ့ဟူနန်တင်လက်စာဈေးနဲ့မှာပတ်သက်ပုံမရပါနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်တရုတ်အနေနဲ့နေကြာဖြတ်တန်းမှုတွေကိုစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတာကြောင့်လာမယ့်ရက်ပိုင်းသတင်းပတ်အတွင်းမှာပဲနောက်ထပ်ယောဂပိုးကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာမယ့်သဘောမှရှိတယ်လို့လည်းရေးပါတယ်ဒါနဲ့ပတ်သက်လို့တော့တရုတ်ကျောင်းဝိုင်းတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးဝူဟန်မြို့မှာတော့အခုလိုမျိုးယောဂပိုးကူးစက်ပြမှုတွေကြောင့်မြို့ပေါ်မှာလူစုလူဝေးလုပ်တဲ့ခန္ဓာတွေလှုပ်ရှားမှုတွေတော်များများကိုဖျက်ထားသလိုပဲလေစိတ်ယထာကိနဲ့ခြားခီးသွားလာရေးနေရာတွေမှာအပြတိုင်းကိရိယာတွေနဲ့စောင့်ကြပ်စစ်ဆေးမှုတွေလုပ်နေပါတယ်ခင
်ဗျ။ဟောင်ကောင်ဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာတော့ဟောင်ကောင်မြို့လယ်မှာရှိတဲ့ပန်းခြံမှာ လူတွေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကိုထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံဘုံတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်အဲ့နောက်တော့ဆန္ဒပြတဲ့သူတွေကရဲတပ်ဖွဲ့ရဲ့အမိန့်ကိုစန့်ကျင်ပြီးတော့လမ်းလေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါဒီရုံနေနေတပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ကဒီဆန္ဒပြတဲ့သူတွေကိုနေနေတာတွေလိုက်လံဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ဟောင်ကောင်မြို့လယ်ကောင်ကလမ်းလေပေါ်မှာတော့မိသားစုတွေနဲ့အတူစစ်ကားတွေကိုလည်းချထားခဲ့မယ်အသုံးပြုတာတော့မရှိခဲ့ဘူးလို့ဆိုပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကခြေတက်ဆန္ဒပြခွင့်ရဖို့စောပိုင်းမှာခွင့်ပြုချက်တောင်းခံခဲ့ပေမဲ့ရဲတပ်ဖွဲ့ဘက်ကတော့အရင်ဆန္ဒပြပွဲတွေမှာအကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်မှန်တယ်လည်းပါပဲငြင်းညာစွာစုဝေးဆန္ဒပြကြဖို့သဘောတူခဲ့ပါတယ်။အဲ့နောက်တော့ဆန္ဒပြတဲ့သူတွေတဖြည်းဖြည်းများလာပြီးလမ်းလေပေါ်ကိုရောက်လာပြီးတဲ့နောက်မှာအနောက်ရောင်ဝတ်စင်ကိုဝတ်စုံကိုဝတ်စင်ထားတဲ့ဆန္ဒပြတဲ့သူတွေဟာလမ်းတွေကိုထီးတွေလမ်းအကာတွေအုတ်ခဲတွေနဲ့အတားအဆီးလှုပ်လိုက်ပြီးတော့မိပိုင်တွေကိုလည်းဖျက်ဆီးခဲ့ပါတယ်။တရုတ်ဆိုရကိုတရခန်လွှဲပြောင်းပေးရေးဥပဒေချမ်းကြောင့်ပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့ဖြစ်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတော့အချိန်အဟုန်အနည်းငယ်ကျဆင်းခဲ့ပါတယ်။ဟောင်ကောင်အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တွေဘက်ကတော့အခုနောက်ပိုင်းမှာဆန္ဒပြပွဲတွေမတိုင်ခင်မှာအထီးရုံးနေနေရဲတပ်ဖွဲ့ဝတ်စုံတွေနဲ့ကြိုတင်ရောက်ရှိနေပြီးတော့ဆန္ဒပြပွဲတွေလုံနိုင်တဲ့နားမှာလဲလူတွေကိုရှာဖွေစစ်ဆေးတာတွေလှုပ်လာခဲ့ပါတယ်ခင်ဗျာ
ဒီပေါ်နိုင်ငံမှာဟိမွန်ဒါတရေခဲတောင်ပြူကြမှာပါသွားတဲ့ကိုရီးယား၄ဦးနဲ့နီပေါ၃ကိုရှာဖွေနေတဲ့နေရာမှာနှင်းတွေထူထပ်တက်ကြဆင်းနေတာမို့လို့ရှာဖွေရေးမှာနှောက်ယှက်တွေတွေ့နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပြောဆုံးနေသူတွေကိုရှာဖွေရေးမှာကူညီဖို့အတွက်တောင်ကိုရီးယားဘက်ကဆင်းလွတ်လိုက်တဲ့တာဝန်ရှိသူချို့နဲ့အတူပဲဒီပျောက်ဆုံးနေတဲ့ကိုရီးယားနိုင်ငံသားတွေရဲ့ဆွေမျိုးတွေလည်းကတ်မန်ဒူမြို့ကိုရောက်နေကြပြီလို့ Korean Alpine Federation ကအန်ဒေါ်ဂျီဆာပါက AFP သတင်းဌာနကိုပြောပါရတယ်။တောက်ကြနေတော့ကနှင်းထူရက်ကြပြီးတဲ့နောက်ရေခဲတောင်ပြိုမှုဖြစ်ခဲ့ချိန်မှာအခုပျောက်ဆုံးနေတဲ့အုပ်စုဟာပင်လယ်ရေမြင့်နဲ့မြေအထက်အမြင့်ပေ1600မှာရှိနေတဲ့အနာပူနာစခန်းသားမှာရှိနေကြတာဖြစ်ပါတယ်။စင်နေတော့ကတော့ရဟန်းရင်တွေပါဆင်းလွတ်ပြီးတော့အနာပူနာအနီးတဝိုက်နဲ့သူ့အနီးနားမှာရှိတဲ့တောင်တန်းတွေပေါ်ကပိတ်မိနေသူ200နီးပါးကိုကယ်ဆယ်နိုင်ခဲ့ပါတယ်။အခုပျောက်ဆုံးနေတဲ့အထက်6ဦးကတော့အုပ်စုတစုတွေကဖြစ်ပါတယ်။ပျောက်ဆုံးသူနောက်နီပေါ2ဦးကတော့အခြားအုပ်စုတစုကိုလက်ပြပြဆောင်ရပြီးနေသူဖြစ်ပါတယ်။ပျောက်ဆုံးနေတဲ့ဒီနိုင်ငံသား4ဦးကတော့တောင်ကိုရီးယားမျိုးသား17ဦးအဖွဲ့တွေကဖြစ်ပါတယ်။အဲ့ဒီအဖွဲ့ကခြားသူတွေကတော့ဘေးကင်းလုံခြုံစွာနဲ့ရှိနေပါတယ်။သူတို့တွေဟာနီပေါ်မှာရှိတဲ့ကလင်းငယ်တွေကိုကူညီပေးနေတဲ့ကျောင်းဆရာတွေဖြစ်တယ်လို့တောင်ကိုရီးယားပညာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
ဗီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ယေမန်နိုင်ငံလေပိုင်းမရစ်ခရိုင်မှာရှိတဲ့ဗလီတစ်ခုကိုဟူသီသဘုံတွေတိုက်ခိုက်ခဲ့တာကြောင့်ယေမန်စစ်သား80ထက်မနည်းသေဆုံးသွားတယ်လို့ယေမန်စစ်ဖက်နဲ့ကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဇာနာမျိုးရဲ့အရှိတ105မိုင်ကွာကမရစ်ခရိုင်မှာရှိတဲ့စစ်ခန်းတွင်းကဗလီတစ်ခုမှာစနေနေ့ညနေကဝတ်ပြူနေကြစဉ်ဟူသီသဘုံတွေကဒုံးကျည်တွေဝေဒင်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယေမန်စစ်ဖက်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေးဆုံးသွားသူတွေကိုမရစ်မြို့ဆေးရုံကိုပို့ဆောင်ခဲ့ပြီးတော့ယေမန်တပ်ဖွဲ့ဝင်83ယောက်ထံမှနေသေဆုံးပြီးတော့148ယောက်ဒဏ်ရာရသွားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောပါတယ်။နိုင်ငံကကထောက်ခံတိမတ်ပြုထားတဲ့ယေမန်ဆိုရဟာအီရန်ကကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ယေမန်သမ္မတမန်ဆူအာဟာဒီကတော့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတရားပေါ်ကြောင်တဲ့လုပ်ရဖြစ်တယ်လို့ပြည်တယ်ရှုတ်ထားလိုက်ပါတယ်။ဟူသီသဘုံတွေရဲ့အခုလုပ်ရကိုကြည့်ရင်သူတို့အနေနဲ့ငြင်းငြင်းရဖို့အတွက်ဆန္ဒမရှိဘူးဆိုတာပြသလိုက်တာဖြစ်ကြောင်းမလို့လဲဆိုတော့သူတို့ဟာတည်တည်ဖျက်ဆီးဖို့ကလွယ်ရင်တခြားဘာမှမသိဘူးလို့လည်းသူကပြောပါတယ်။ဟူသီသဘုံတွေဘက်ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးအခုချိန်ထိထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူးခင်ဗျာ။
လော်ဒွန်နိုင်ငံမြို့တော်မှာထောင်ကမ်းရှိတဲ့ဆန္ဒပြသူတွေကိုမြေယိုဘုံတွေနဲ့ရော်ဘာကြီးတွေတုံးပြီးတော့စင်နေတုန်းကရဲတပ်ဖွဲ့ကလူစုခွဲဖြိုခွင်းနှိမ်နှင်းပါတယ်။အဲ့မှာလူ150ကျော်တန်းရပါတယ်။ပါလီမန်အနီးမှာရှိတဲ့ဒီမြို့တော်ဘေရိုမှာရဲတွေနဲ့ဆန္ဒပြသူတွေကြာထိတိုက်တွေ့နေတဲ့အချိန်မှာကောင်းကင်မှာတော့အဖြူအောင်မီးခိုးလုံကြီးတွေလွှမ်းထားပါတယ်။ဆန္ဒပြလူငယ်ချို့ကရဲတွေကိုခဲတွေမီးလောင်ဘုံတွေနဲ့ပစ်ပေါက်နေတယ်လို့ရဲကလည်းမိသားပိုက်တွေနဲ့မြေယိုဘုံတွေကိုတုံးပြီးတော့လူစုခွဲပါတယ်။မြေယိုဘုံကနေပြီးတော့ထွက်တဲ့ဒဏ်ငွေတွေကြောင့်လမ်းပေါ်မှာဆန္ဒပြသူချို့အော့အန်နေတာကိုလည်းတွေ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဝန်ကြီးချုပ်ဆက်ဟာရီရီဥဆောင်တဲ့အစိုးရဖွဲ့နှုတ်ထွက်ပြီးတော့အစိုးရအသစ်ဖွဲ့စည်းခဲ့တဲ့အပေါ်နဲ့ငွေကြေးအချက်အလက်တွေကြောင့်မကျေနပ်မှုတွေပိုတိုးလာပြီးတော့ အခုဒီဆန္ဒပြပွဲတွေအထူးရုံနေဖြစ်လာတာပါ1985ခုနှစ်ကနေပြီးတော့1990အထိဖြစ်တဲ့ပြည်တွင်းစစ်ဖြစ်ပြီးကလေးကတိုင်းပြည်ကိုတောက်လျှောက်အုပ်ချုပ်လာတဲ့နိုင်ငံရေးထက်တန်းလွှာကိုမကျေနပ်လို့လက်ပြုံမှာဆန္ဒပြမှုတွေဖြစ်လာတာအခုဆိုတုံးလာတဲ့ရောက်လာပြီဖြစ်ပါတယ်တိုင်းပြည်ကျေးနွံဒီကမှာခင်ဗျာတိုင်းပြည်ကကျွေးမြီနုံနေလာတာဟာနိုင်ငံရေးသမားတွေရဲ့အဂတိကစားမှုနဲ့စီမံခန့်ခွဲမှုညံပြစ်တာတွေကြောင့်ဖြစ်တယ်လို့ဆန္ဒပြသူတွေဘက်ကအပြစ်တင်ပါတယ်
ဒီပြနိုင်ငံမှာပြည်ပကနေစီးရီးယားဝင်ရှုပ်နေတာတွေကိုထိန်းချုပ်ပြီးအပြည့်ရဲ့လုပ်ငန်းစဉ်တွေခိုင်မာစေဖို့နဲ့နိုင်ငံရေးလုပ်ငန်းတွေပြန်လည်တည်ဆောက်တဲ့အနေနဲ့လိဗျာအရေးညီလာခံပြည်ချက်ကိုဂျာမနီနိုင်ငံမှာချင်းပါနေပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခေါ်ကကုလသမဂ္ဂ၊ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂနဲ့အရပ်အဖွဲ့ချုပ်တွေပါဝင်နိုင်ငံ17နိုင်ငံကခေါင်းဆောင်တွေကိုဘာလင်မြို့မှာချင်းပါတဲ့ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်၊သူရဲ့လိဗျာနိုင်ငံဆိုင်ရာကိုယ်စားလှယ်ဂါဆန်ဆလာမီတို့ပါဝင်ရုရှားသမ္မတပူတင်၊တူရကီသမ္မတအာဒိုဝါ၊ပြင်သစ်သမ္မတမက်ခရွန်ဝင်ကြီးချုပ်ဂျူဆက်ပီကွန်တီနဲ့ဗြိတိန်ဝင်ကြီးချုပ်မော်ရစ်ဂျွန်ဆန်ပါဝင်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့တခြားနိုင်ငံခေါင်းဆောင်တွေလည်းတက်ရောက်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
။လီဗျားနိုင်ငံမှာပြည်ပခန့်တွေအဆုံးသက်တာမြင်ကျင်နေဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့အသိမှတ်ပြုထားတဲ့လီဗျားဆူရကိုစီးရီးယားထောက်ပံ့ပေးနေတဲ့တူရကီရဲ့လုပ်ငန်းတွေကိုကူညီပေးဖို့ EU ဥရောပသမဂ္ဂကိုတူရကီသမ္မတထေယက်အာဒူဝန်ကတောင်းဆိုပါတယ်။ဘာလီမှာလုပ်မဲ့ထေပီးစနီဝက်တိုင်ငယ်လေးစင်ကြီးတုံးက Polico ဆိုတဲ့ website ဆာမျက်နှာမှာဖော်ပြတဲ့ဆောင်းပါးထဲမှာသမ္မတအာဒူဝန်ကအခုလိုမှတ်ချက်ပြီးပြောဆိုသွားတာဖြစ်ပါတယ်။အခုလာမဲ့ဘာလင်ထေပီးစနီဝက်အတွက်မှာတော့လီဗျားနိုင်ငံညီငယ်ရေးအတွက်ပထမဆုံးအဆင့်အနေနဲ့အပြည့်ရနဲ့စောင့်ချက်ရေးကိုမြို့တော် Tripoli မှာတက်ခတ်နေကြတဲ့လီဗျားပြိုင်ပွဲအုပ်စုတွေကြားသဘောတူလာစီဖို့ဂျာမနီနဲ့ဒီကုလသမဂ္ဂကနေပြီးတော့တွန်းအားပေးလှုပ်ဆောင်နေကြတာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မင်းပြမြို့နယ်ရွှေချင်ကြီးရွာနီးဒီကနေ့မင်းမြုံမိုင်းတလုံးပေါက်ကွဲခဲ့လို့ကလေးငယ်တွေနဲ့အမျိုးသမီးစုစုပေါင်း10ဦးဒဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသခံနေရပါတယ်။ပေဖွဲကထောင်ထားတဲ့မိုင်းဆိုတာမသိရသေးပေမဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လည်းဒေသခံတွေကဆိုပါတယ်ဒီအခြေအနေကို VUV မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရဲ့ရှင
်မင်းပြမြို့နယ်ရွှေကျင်ကျေးရွာနီးဒီနေ့လည်းပိုင်းဘုံပောက်ကွဲမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ရွှေကျင်ရွာသားကိုစံမောင်ကအခုလိုပြောပါတယ
်မိုင်းပေါက်လို့ပါမိုင်းပေါက်လို့ချက်ကလေးကဝင်ပေါက်လာမိမကလားရောက်ရေးကြည့်တယ်လို့ဆောက်ပေးလောက်ရှိရင်ပြတယ်အဲ့တော့ဆင်းလာဘူးနောက်ထပ်၅ရောက်ရှိတာဒီအဲ့ဒီ၅ရောက်ကလေးညောင်းကိုပြုံးလို့ပြနေကြပါလား
ရွှေချင်းကြီးရွာရှေ့ဘက်တောင်စမ်းမှာထင်းရှားဆွတ်စင်မိုင်းနီမီပေါက်ကွဲခဲ့တာပါတာယာပြင်းတဲ့ကလေး၃ရောက်ကိုတော့မြောက်ဦးစေးယုံပို့စားပြီးကျန်ရှိတဲ့မျိုးသမီး၅ဦးကတော့မော်တော်ယာဉ်ခက်ခဲကြောင့်ပန်းပြောင်းစေးယုံမှာပဲကုသနေရပါတယ်ဘုံပေါက်ကွဲခဲ့တဲ့နေရာဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လဲရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွေးမှုကုစော်စော်ထုံးကခုလိုပြောပါတယ်
ဒီလိုမျိုးရဲ့အစီအကံပေါ်တော့ချီချင်ချီချင်ဒီနေ့စင်နာရီကျော်တော့ကဖြစ်တာအဲ့ဒီမိုင်းပေါက်တဲ့နေရာကပိကေတဲ့တပည့်စီရဲ့လောက်ကနေပြီးတော့မှဒီမဆက်တဲ့တပွေတွေတိတိနေရာလို့သိရတယ
်ပောက်ကွဲခဲ့တဲ့ဘုံကဘယ်လက်နက်ကဖွဲ့ကထောင်ထားတဲ့ဆိုတာမသိရှိဘူးလို့တိရခန့်တွေကဆိုပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေရခိုင်ဒုက္ခကတော့မိုင်းပေါက်တဲ့နေရာဟာတပ်မတော်ကနေတွာလာနေရာဖြစ်ပြီးစစ်တပ်ထောင်ထားတဲ့မိုင်းလို့ပြောပါတယ်
မိုင်းပေါက်တဲ့ဒီရွှေကျင်ရွာတဝိုက်မှာလွန်ခဲ့တဲ့ဒီဇင်ဘာတုန်းကပေါ့နော်ဒီမြန်မာစစ်တပ်ကသူတို့ဒီစိတ်ကြောင်းတွေအများကြီးအဲ့ဒီမှာသွာလာခဲ့တဲ့နေရာဗျနောက်ပြီးလို့ရှိရင်ဒီဟိုလက်နေကြီးတွေလည်းပဲအဲ့ဒီနေရာတွေမှာဟိုမပေါက်ခွေပဲကြံတဲ့ဥစ္စာတွေအများကြီးရှိနေမြန်မာစစ်တပ်ဘက်ကထောင်ထားခဲ့တဲ့မိုင်းတွေလည်းအများကြီးရှိတယ်ဒါပြည်သူတွေတွေ့တော့တာအများကြီးအန္တရာယ်ရှိတဲ့နေရာပေါ့
အေဖက်ကတော့တပ်မတော်ကထောင်ထားတဲ့မိုင်းလို့ပြောနေတဲ့ပေါ့အနောက်ပိုင်းဆိုင်စစ်သနာချုပ်တပ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကိုဆက်သွယ်ရမှာဆက်သွယ်လို့မရရှိခဲ့ပါဘူးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစိုက်ပွဲဖြစ်စဉ်တနစ်ကျော်တွင်အကြသားတွေထိခိုက်ဒေဆုံးတန်ရာရတာတနစ်ထက်တနစ်ပိုများလာနေတာပါအထူးသဖြင့်ပဋိပက္ခဖြစ်စဉ်တွေမှာအမျိုးသမီးနဲ့ကလေးတွေထိခိုက်မှုပိုများတယ်လို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌတော်ညိုအေးကပြောပါတယ
်နောက်ကဆိုရင်ဒီညစ်တဲ့တာပေါ့နော်စစ်ကောင်ကတင်တဲ့မျိုးသမီးတွေကနာမိနာလူပေါ့နော်ကျွန်တော်တို့ကအမျိုးသားဖန်ခံရတဲ့ဖြစ်သားသမီးဖန်ခံရတဲ့ဖြစ်ပေါ့နော်ကလေးငယ်တွေနဲ့အမျိုးသမီးတွေကနာမိနာရပေါ့လေကြည့်ရလဲကျမတို့မှဒီမှာပြတ်နေမှာလဲလူလဲတအားဟိုအဘွားကတိန်ကျော်လောက်ရှိလာတော့လေအဲ့ဒီမှာလဲမျိုးသမီးတွေနဲ့ကလေးတငယ်တွေနောက်ပြီးတော့ကိုယ်ဆောင်မျိုးသမီးတွေတော်တော်လေးဒုက္ခရောက်နေတာဒီသိရတယ်ပေါ့လေ
ပိုက်ပွဲစဉ်သွင်းအရသာ130ကျော်တိတ်ဆုံးခဲ့သလို230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလူရည်သတိန်းကျော်ဟာစစ်ဘေးတိမ်းရှောင်နေရတယ်လို့လဲရခိုင်လူမှုအဖွဲ့အစည်းတွေကစီရင်ပြုစုထားပါတယ်
ပထမဆုံးဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကန်အေးဖွဲ့ကိုတရုတ်အစိုးရကသုံးအပြီးပြီးနောက်မှာတရားပိုင်းတွင်တိုက်ပွဲဖြစ်ပွားတာမှရှိပေမဲ့ဘုံကွယ်မှုတွေဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ။ကိုနိုင်ကိုရင်ဒရင်ပြည်ပထမပါအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစစ်ကြောစီးပြီးဖမ်းမိတဲ့အကြောင်းအမှတ်တည်းဒေသထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းခဲ့ပါတ
ဒီနေ့ကျွန်တော်တို့ကလောကရဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေထိုင်းတောင်ပိုင်းဒေသနဲ့စိတ်ကြွစီပြန်နှစ်တန်းတသိမ့်ပါတဲ့ကာနစီကိုခိုင်ရာဘူခိယိုင်အာရှလမ်းမကြီးမှာဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်1ဒေသရဲမှုအန်ပွန်ပူရာရက်ဖွန်ကထုတ်ပေါ်ပြောဆိုသွားပါတယ်။ ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းဒေသကနေထိုင်းနိုင်ငံတောင်ပိုင်းနကွန်စီထာမရခရိုင်အထိတယ်ဆောင်မဲ့စိတ်ကြွစီရနှစ်တန်းကျော်ပါတဲ့ကုန်တင်ကားငယ်တစ်စီးနဲ့ရှေ့ကစစ်ဆေးရေးဂိတ်တွေရှိမရှိကြည့်ပေးတဲ့လမ်းကြောင်းကြည့်တဲ့ကားတစ်စီးကိုအာရှအဝေးပြေးလမ်းမကြီးရဲ့စစ်ဆေးရေးဂိတ်မှာဖမ်းမိခဲ့တာပါထိုင်းနိုင်ငံသားအမျိုးသားနှစ်ဦးနဲ့အမျိုးသမီးနှစ်ဦးတို့ကတော့သူ အခုဖမ်းဆီးမိခဲ့တဲ့ဘူးရမောင်ကိုသမားတွေဟာထိုင်းမြောက်ပိုင်းဒေသကနေတဆင့်ထိုင်းတောင်ပိုင်းထိတည်ဆောင်လာကြပြီးတတိယနိုင်ငံတွေအထိဘူးရစည်းဝါးတွေကိုအဓိကဖြန့်ဖြူးနေတဲ့ခိုင်းဝင်တွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်။နိုင်ငံတော်အမျိုးသားလုံခြုံရေးနဲ့ဘူးရနေလေးတပ်ဖွဲ့ဝင်တွေကအဆက်မပြတ်စောင့်ကြည့်စစ်ဆေးနေတာကြောင့်အခုလိုမျိုးတတိယနိုင်ငံမပို့ပြင်ဖမ်းဆီးနိုင်ခဲ့တာလို့လည်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့2030မှာမြန်မာနိုင်ငံမှာငှက်ဖျားကင်းစင်ပပျောက်ရေးအတွက်ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းသတင်းလာကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတဝန်းမှာငှက်ဖျားရောဂါကြောင့်အသေးပြောက်များတာတွေရောကြလာတယ်လို့ဆိုပေမဲ့ကမ္ဘာနိုင်ငံ90ကျော်ကတန်းနဲ့ချီတဲ့လူဦးရေဟာငှက်ဖျားရောဂါကူးစက်ခံရမယ့်အန္တရာယ်တွေကိုရင်ဆိုင်နေရဆဲပဲဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ငှက်ဖျားရောဂါတိုက်ဖျက်ရေးကိုအမျိုးသားကျန်းမာရေးစီမံကိန်းတရက်အနေနဲ့မြန်မာနိုင်ငံမှာဆောင်ရွက်နေကြပါတယ်။တက်ကရီ2030မှာမြန်မာနိုင်ငံကိုငှက်ဖျားရောဂါပပျောက်ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်လာဖို့လူငယ်ဆရာဝန်တချို့ဟာဘယ်လိုပူးပေါင်းဆောင်ရွက်နေသလဲဆိုတာကိုပြောပြပေးခြင်းပါတယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2010အစီရင်ခံစာနဲ့2019အစီရင်ခံစာအရဆိုရင်မြန်မာနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှုနှုန်းရောအသေးပြောင်နှုန်းမှာ20ရာခိုင်နှုန်းဝန်းကျင်ထိကျဆင်းသွားတယ်လို့ဖော်ပြပါတယ်။ဟီမန်းကျဲအရာမြန်မာနိုင်ငံဟာတက်ကရီ2030မှာငှက်ဖျားရောဂါပပျောက်ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့အမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်နေပြီဖြစ်ပြီးအခုလိုကြိုးပမ်းချက်တွေပေါ်မှာတခြားနိုင်ငံတွေအနေနဲ့စံနမူနာယူသင့်တယ်လို့ငှက်ဖျားရောဂါတိုက်ဖျက်ရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်။ဒီလိုကြိုးပမ်းနေကြတဲ့အထက်လူငယ်ဆရာဝန်တချို့လည်းပူပေါင်းဆောင်ရွက်နေကြတာပါ။အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တဲ့အပူပိုင်းဒေတာစီးပညာဆိုင်ရာနှီးနှောဖလေပွဲကိုတက်ရောက်ခဲ့တဲ့ဗြိတိန်နိုင်ငံအခြေစိုက် Welcome Trust ပါရဂူကျောင်းသားဒေါက်တာအောင်ပြည့်ဖြူကမြန်မာနိုင်ငံငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်ငန်းတွေလှုပ်ဆောင်ဖို့သူ့အနေနဲ့ဘယ်လိုကြိုးပမ်းခဲ့ရသလဲဆိုတာကိုအခုလိုပြောပါတယ
်။ကျွန်တော်ကကျွန်တော်လည်း2018ကပေါ့နော် Welcome Trust Fellowship ကိုကျွန်တော်လျှောက်တယ်ပေါ့နော်လျှောက်တော့ဒီတစ်ကမ္ဘာလုံးမှာအယောက်300ဆိုတော့လျှောက်တယ်ပေါ့နော်လျှောက်တဲ့ဆရာတို့300ကိုသူတို့ပေးပါတယ
်အခုလက်ရှိမှာမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုလည်းသူကဆက်ပြီးတော့ရှင်းပြပါတယ
်ကျွန်တော်လုံမဲ့သူတေသနာကကြတော့ဗာလဲဆိုတော့ Malaria Elimination လုပ်တဲ့နေရာတွေမှာငှက်ဖျားလုံးဝမရှိတော့ဘူးဆိုလို့ရှိရင်ဒီလူတွေရဲ့ကိုယ်ခံအားပေါ့နော်ငှက်ဖျားနဲ့ပတ်သက်တဲ့ကိုယ်ခံအားတွေကျသွားနိုင်တယ်ကျသွားလို့ရှိရင်အကယ်၍ငှက်ဖျားပြန်လာလို့ရှိရင်ပူဆုံးမလားငါကိုယ်ထက်ပူဆုံးမလားလူတွေဒီငှက်ဖျားရောဂါကိုပို့ပြီးတော့အင်းရထက်ပူခံစားနိုင်သလားငှက်ဖျားသူတုတေသနာအရေးကြီးတာကဒီအရှိတောင်အရှာမှာဆိုလို့ရှိရင်စိတ်မတူတဲ့ငှက်ဖျားအရင်ပြန့်နှံ့နေတယ်ပေါ့နော်ဒီစိတ်မတူတဲ့ငှက်ဖျားဒီဒီထိုင်းမြန်မာနယ်စပ်ကနေပြီးတော့တကဘာလုံးမပြောင်းမအောင်အရင်ဆိုးရင်
အခုလိုသူတေသနာလုပ်ငန်းတွေလှုပ်ဆောင်တာမှာသူတေသနာပညာရှင်တယောက်အနေနဲ့ဘယ်လိုခက်ခဲတွေရှိပြီးဌာနဆိုင်ရာပိုင်းဘယ်လိုချိတ်ဆက်ဆောင်ရွက်ရတယ်ဆိုတာကိုလည်းသူကအခုလိုပြောပြပါတယ်
ဆောင်ရမ်းတော့တဘာဝအရာပေါ့နော်ကျွန်တော်တို့ဒီ research လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအခွင့်ပြုချက်ကိုကျွန်တော်နှစ်နေရာယူပါတယ်ပေါ့နော်တစ်ခုကတော့ဒီအမျိုးသားနှက်ဖျား Tenchovi program ani bila nak kumpul jayu, pelosin ye, kepi ni asalnya cuma komedi mah, tapi bila nak luah, ten, ten itu jaya kumpul jayu, kumpul jayu macam ni ni ayu orang, kalau lalu ni je ni ayu, dekapun habi orang, dekapun habi tu, apa orang ni ayu lalu ni, tapi macam tu ni ayu ni macam apa jadi nasi le, so, dekapun mah banyak luci dia orang di, tu rumah. Soalnya dia soal sih, di negara apa yang bangun dia kah mengarusia data ni jodoh mana, di mengarusia juri itu, kira orang mana, kalau macam ini betul ni, mau sama lah sebab jatuh rumus si malah konsen ni sih dia mana, so dari yang le, oh cing jodoh mana, dia ni yang jemu kisah jodoh mana, dari yang kisah ni jame ni dah masih dia mana.
ยามาเนี่ยมาเงียบพยายามกับพี่ป้าหมู่น้องโยจ่าตัวพี่สุวิเมย์ยิ่งเชื่อมาเงียบเอาสองเอ็มพูลูอันนี้ดีดูเงียบพยายามจะนี่ดีเลยดีตาวิกาวิลันเนี่ยดีตาวิพี่ปีสี่ปีที่ผ่านมาชีเรนี่ดีตาวิพี่นี่เอ๋ป้ามาเท่าเดิมพี่พิวกาพี่ก็ยังไม่กันยามาเนี่ยมาเงียบพยายามวะเนาะเงียบพยายามว่าชีจ่าดีตรงตรงจะยืนตรงตรงชีเรนี่พยายามลุ้นเอาวะเอ็งอะไรเนี่ยคนเสียงอะไรน้องก็ดิฉันดีเนี่ยเป็นเลวานเนี่ยดี ทีนี้เนี่ยพับบอลวะเนาะไอ้เนี่ยมาเว้ยโอ้สุดยอดเนี่ยวะเนาะพี่ก็ได้เป็นเลวาสุดาโอ้โอ้คู่เล่นอัมก็เฟรนด์พี่เช่นเดียวกันเนาะนั่นเราอารมณ์เราคงแค่เนี่ยที่เป็นเลวามาชีเนี่ยพี่อาบาร์ดังเป็นลูกพี่เช่นมาเลยโดยเฉพาะบอลวะเนาะเป็นลูกแต่งตัวมาเลยวะเนาะพี่ลูกเช่นเลยวะเนาะดิลูกมีเส้นมาดูเลยเนี่ยพี่อาบาร์ดวันที่มีมาเนี่ยเนี่ยเราเจ้ามาแล้วเราเจ้าลากันเนี่ยเป็นลูกกองลูกพี่เช่นมาเลยสุดาโอ้โหล
ချေခံကျမ်းမာရေးဝန်ထမ်းတွေပြည်သူတွေနဲ့ဌာနဆိုင်ရာတွေအပြင်လူငယ်ဆရာဝန်တွေနဲ့စေတနာဝန်ထမ်းတွေတက်တက်အပါဝင်ဆောင်ရွက်နေကြတဲ့အပေါ်တခြားနိုင်ငံတွေအနေနဲ့အတူယူတင်ကြောင်းကိုလည်းငှက်ပြတိုက်ဖြတ်ရေးမှာမြန်မာဟာကမ္ဘာအတွက်စံနမူနာပြုရမယ်နိုင်ငံတနိုင်ငံဖြစ်ကြောင်း2019ဇူလိုင်လထုတ်တဲ့ New York Timesသတင်းစာမှာဖော်ပြရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သဘာဝပတ်ဝန်းကျင်အရေးဆိုင်ရာသတင်းလှတဲ့ပုဂ္ဂိုလ်နာဆင်ရပါမယ်။ဩစတြေးလျနိုင်ငံရှိတောင်ပိုင်းကပြည်နယ်သုံးခုမှာပြီးခဲ့တဲ့စက်တင်ဘာက၁၀ပြီးတော့လောင်ကျွမ်းလာတဲ့တော်မီတွေကြောင့်သဘာဝတော်ရိုင်းတိရစ္ဆာန်တွေရေအေးအေးမြင့်တွေနဲ့ကမ္ဘာကြီးပူနွေးလာစ
Tongchi Bawin, Doyan Therisan, Dan Tongchi Deson, Naya Kevale, D.E. Dreddy Trema, Parin, Linolo, Tadawari, Tetra Matada Lube, Insep Bumwarin, Kyulu, Dua Dua Tadawali River, Tedrino, Mijim Madonna, Omyali Melu, Tipan Pia, Sazan Diamma, Popia Tabale, the car, Domi Riga, Tralare, and my Diatri, Midwiri, Nepiamon, Lejang, Australia, Ye Yim Yikova, Tikame, and Nita Shinibale.
But as a national initiative, we would, I think, want to have a high level of confidence that as a nation,
ဒီတော့မြေတံခိုးတလေကလုံးတိုင်းတာနေကောင်းကောင်းခံနိုင်စီအောင်ခုချိန်ကစပြီးလောက်ကိုင်နယ်လေးမယ်လို့ပြောလိမ္မာတယ်ကျွန်တော်တို့ရဲ့နေထိုင်နေတဲ့သဘောပတ်ဝန်းကျင်ကပစ္စည်းဆုံးရှုံးမှုသဘောပေးတဲ့အနေနဲ့ပတ်သက်ပြီးသားစရာကြောင့်နေထိုင်နိုင်မှုလည်းလောက်ကိုင်သွားမှာပါဒါကြောင့်သဘောပတ်ဝန်းကျင်ရေးတဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းလမ်းဖွင့်ထားပါတယ်လူရဲ့လေတန်နီပါအတွက်တောင်
တော်မီလောင်ကျွမ်းခဲ့တာပါဒီရေကာရာထဲကိုမိုးရင်တဲ့အတူတော်မီကအမိုက်တရိုက်တွေစီးဝင်လာနိုင်တဲ့အတွက်လဲအဲ့ဒီကနေအဆိပ်အတောက်ဖြစ်စေတဲ့ဆိုင်နိုဘက်တီးရီးယားပိုးမွှားတွေပေါက်ပွားလာနိုင်ပါတယ်လက်ရှိအနေအထားအရလူကျန်းမာရေးနဲ့ပတ်သက်လို့စိုးရင်စရာမရှိသေးပေမဲ့အဲ့ဒီပိုးမွားတွေကြောင့်ရေတွေနှောက်ကြည့်ပြီးတော့တောက်သုံးရေအလုံးလောက်မဖြန့်ပေးနိုင်တာမျိုးဖြစ်လာနိုင်ပါတယ်။နိုင်ငံအရှေ့ပိုင်းမှာရေခမ်းချောင်းနေတာကြောင့်ဝါရကမ္ဘာရေကာရာမှာပြီးခဲ့တဲ့၃နှစ်ကစပြီးတော့ကန်တဘွက်လောက်ပဲရေတွေတိုးလောင်းထားနေရမှာ။တခါမြေချောင်းအိမ်အိမ်ထဲကငားနဲ့ရေနေတဲ့တဝါတွေလည်းမိုးရေနဲ့အတူစီးဝင်လာမဲ့စိုက်ပျိုးရေးခြံထွက်ပိုးသက်ဆေးတွေအမိုက်တရိုက်တွေပြာမုံတွေနဲ့မီးတွေခဲတွေကြောင့်အောက်ဆီဂျင်တက်အလုံးလုံးမရလို့အနည်းနဲ့ရင်ဆိုင်ရမယ့်အနေအထားကိုရောက်နေပါတယ်။အော်စတြေးလျဌာနေတရိတ်ဆန်မျိုးစိတ်ပေါင်း150ကျော်ထိန်းသိမ်းထားတဲ့ကင်ဂရူးဘေးမဲ့ကြိုးဝိုင်းတစ်တော်ထဲမှာတော့မိတံခံထားရတဲ့တရိတ်ဆန်လေးတွေကိုတရိတ်ဆန်ကုဆရာဝန်တွေကကုသပေးနေပါတယ်။တ တရိတ်ဆန်ဆရာဝန် Brad Watts ကအခုလိုပြောပါတယ်
Well, it's extremely extensive. We think there's up to a 90% of
the world. We don't know that. The Tommy there, the Jumoa, Kuila, Wawin, Guze, Yaga, and Loki, this on the way you saw. Tommy, you did, Badarawa.
ဘုရင်ချောက်တွေ့တဲ့အနေထားကြောင့်တော်မီလောင်ကျွမ်းမှုကတိတ်မြန်လို့နဲ့အတွဲတော်ရင်တရိဆန်လေးတွေပြေးလို့အောင်မပြေးနိုင်ပဲတိတ်ဆုံးတရားရခဲ့တာပါ။မြေရင်းမှာပုံပြီးတော့အသက်ဘေးကလွတ်ခဲ့တဲ့တရိဆန်လေးတွေကလည်းခေလုံစရာနေရာနဲ့စားစရာတောက်စရာတွေမရှိတော့တဲ့မီလောင်မြေမှာအသက်ရှင်နေမှုမလွယ်တဲ့အနေအထားကိုရောက်နေကြပါလေ။ဩစတြေးလျနိုင်ငံဟာကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိဒ်ဓာတ်ငွေထုတ်လွှတ်မှုများလာတဲ့ကြောင်မီသွေးတွေကို2016ခုနှစ်မှာပြည်ပကိုအများဆုံးတင်ဖို့ရောင်းချခဲ့တာပါ။ကြောင်မီသွေးလုပ်ငန်းကိုထောက်ခံသူဖြစ်တဲ့ဝန်ကြီးချုပ်မော်ရီဆန်ကဥရုယာသီပြောင်းလဲမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုတတ်မှတ်ချက်အတိုင်းကမ္ဘာတဝန်လျှော့ချရေးပြည်내နိုင်ငံပါရီသဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်သွားမယ်လို့ပြောပါတယ
် Our resources industry is incredibly important to Australia. I mean the way
you refer to $7.3 billion ကျောက်ပြီးသွေးလုပ်ငန်းပေါ်မိခိုးနေရတဲ့လူမှုအတိုင်းအဝိုင်းနိုင်ငံအနှံ့မှာရှိပါတယ်။ကျောက်ပြီးသွေးထုတ်လုပ်မှုလျှော့ချသွားဖို့ကျွန်တော်တို့အစိုးရအဖွဲ့ကစီစဉ်ထားပါတယ်။လူတွေပေါ်ခွန်တုတ်ောက်တာ၊ဆက်စစ်တာကတုတ်ောက်တာ၊လူမှုအတိုင်းအဝိုင်းတချို့ကိုပေးနေတဲ့အထောက်အပံ့တွေဖြတ်တောက်ပြစ်တာမျိုးတော့လှုပ်သွားမှာမဟုတ်ပါဘူး။
တော်မီအချက်အသေးတွေကြောင့်ဥတုရာသီပြောင်းလဲမှုပေါ်ဆိုရင်မူတွေတိုးလာနေတဲ့ပြည်သူ၁၀ယောက်မှာ9ယောက်လောက်ကဥတုရာသီပြောင်းလဲမှုတားဆီးရေးမှာအစိုးရကဦးဆောင်လုပ်ကိုင်စေချင်တယ်လို့ Australia Institute ကဇန်နဝါရီလ14ရက်နေ့ကကြေညာလူလူစစ်တမ်းမှာတွေ့ရပါတယ်။တခါခမန်းထားသလိုပဲ Australia မှာမိုးတဲထလာမယ်ဆိုရင်လည်းအဲ့ဒီမိုးရေတွေကြောင့်မီးလောင်ပြင်းဖြစ်နေတဲ့ဒေသမှာရေကြီးမြေပြင်မှုတွေတစ်ပင်တွေကျိုးကြတာတွေဖြစ်လာနိုင်တဲ့အပြင်ရေတုညဉ့်ညံမှုတွေပါဖြစ်လာနိုင်ပါတယ်။လက်ရှိမှာတော့တော်မီတွေကနေထွက်လာတဲ့မိခိုးငွေတွေဟာလည်းကမ္ဘာလေစီကြောင်းအတိုင်းလိုက်ပါသွားပြီးတော့လေထုညဉ့်ညံမှုတွေဖြစ်နေတာပါဒီတော်မီတွေကြောင့်ပဲဩစတြေးလျနိုင်ငံမှာလူ30နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ် 2,500 ကျော်နဲ့မြေကတန်းချီလောင်ကျွမ်းခဲ့တာလည်းဖြစ်ပါတယ်ရှင
်နန်းလောင်ပါရှင် VOE ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီစီစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါရှင
်။ကျွန်းနိုင်ငံမှာပြန့်နှံ့လာတဲ့သက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးတစ်တို့မျိုးနောက်ထပ်လူ18ဦးမှာကူးစက်ခံထားရတယ်လို့ကျွန်းနိုင်ငံကကြေညာလိုက်ပါတယ်။အခုလိုဒီယောဂပိုးတစ်ပြန့်နှံ့နေမှုဟာလူသားနဲ့ခြိသွားလာတဲ့လာမဲ့တရုတ်နှစ်တကူပွဲတော်ခီးသွွားရာသီအတွက်လဲစိုးရင်စရာဖြစ်လာနေပါတယ်တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာတွေတဲက3ဦးဟာစိုးစိုးဝါးဝါးအခြေအနေမှာရှိတယ်လို့လဲသိရပါတယ်တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးတစ်ကူးစက်ခံသူဟာစုစုပေါင်း62ယောက်တိရှိသွားပြီဖြစ်ပါတယ်2ဦးကတော့တေဆုံးသွားခဲ့ပါတယ်ဒါပြင်ဝူဟန်နဲ့အတွားလာရှိတဲ့လူတွေနဲ့ဆက်ဆက်နေတဲ့ဒီထိုင်းနဲ့ဂျပန်နိုင်ငံမှာလဲလူနေရောက်အလားတူယောဂပိုးတွေတွေ့ရှိထားတယ်လို့ဆိုပါရခင်ဗျာတရုတ်နိုင်ငံလေပိုင်းဒီဝူဟန်မှာဖြစ်နေတဲ့ဒီယောဂကုသယောဂပိုးတမျိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံဒီ Los Angeles မြို့ San Francisco မြို့နဲ့ New York မြို့တွေမှာဒီ virus ယောဂပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလုပ်နေပါတယ်။နောက်ကြတဲ့ကတော့အမေရိကန်နိုင်ငံရဲ့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကတရုတ်နိုင်ငံကရောက်လာကြတဲ့ခီးသည်တွေမှာဒီအဖျား virus ပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်အဲ့ဒီမြို့၃မြို့က43ခုကိုလူအယောက်100လောက်ပို့ထားတယ်ဆိုပြီးတော့ပြောပါရခင်ဗျာဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှာတော့ဟောင်ကောင်မြို့လေကောင်ကပန်းချီမှာစုပွဲဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကလည်းဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနှိမ့်နှင်းခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်VOA American အတန်ညပြည်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16925ရုကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်2နာရီအကြာည9နာရီအစီအစဉ်မှာလည်းတစ်ခါပြန်ဆုံကြအောင်ပါရှင်။ကျွန်မများသစင်အောင်ပ
This program has come to you from the Voice of America, Washington.
Thank you.